Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရဆင်းနေတနေ့တာအမောပန်းပြေကြပါလေလားခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်အောက်တိုဘာလ18ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းနွေမီတာ16.25ဒုကနေတက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်မှဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါဣရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထက်ကနေပြန်လည်တည်ယူနိုင်ဖို့ဣရတ်အစိုးရတပ်ဖွဲ့တွေထိုးစစ်ဆင်မှုတွေစတင်နေပါပြီတခါသူ့အပေါ်မှာအမျိုးသမီးတွေရဲ့ထောက်ခံမှုကျဆင်းလာတဲ့စူရာကို American Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဝန်ခံလိုက်ပါတယ်နောက်ဒီမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့အိန္ဒိယနိုင်ငံကိုဝါမျိုးမှာကျင်းပတဲ့ BRICS နဲ့ BizTech ပူးတဲ့စည်းဝေးတွေကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့ New Delhi မြို့မှာရောက်ရှိနေပြီးတော့ဒီဝန်ကြီးချုပ်နဲ့သမ္မတအပါအဝင်ကြီးတန်းရာရှိတွေနဲ့တွေ့ဆုံမှုရှိပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မောင်နှံအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးနေပြည်တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်ကျွန်တော်တို့ကနေပြီးတော့မြန်မာနိုင်ငံဒီအစိုးရကနေပြီးတော့မှတန်ကြားချက်ကိုသူတို့အနေနဲ့ကောင်းကောင်းဒီသတင်းအချက်အလက်ကိုလက်ခံရရှိတယ
်။နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စေရပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေအပြီးတင်ဆက်သွားမှာဖြစ်သလိုမြန်မာနိုင်ငံအပြောင်းလဲမှာတက်မတော်ရဲ့ထိန်းချုပ်မှုအနေထားနဲ့ပတ်သက်လို့တက်ချုပ်ကဘာတွေပြောသလဲဆိုတဲ့အကြောင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြိုနောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူတွင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါဦးခင်ဗျာ။
ဣရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဣရတ်ဆူရတပ်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေကိုစတင်နေပါတယ်။ဒီစစ်ဆင်မှုဟာအမေရိကန်တိုက်ခိုက်ရေးတပ်ဖွဲ့တွေဣရတ်ကနေထွက်ခွာခဲ့တဲ့လွန်ခဲ့တဲ့9နှစ်ကစလို့အကြီးမားဆုံးထိုးစစ်ဆင်မှုလည်းဖြစ်ပါတယ်။ခတ်လက်နက်ကိုင်အဖွဲ့တွေ၊ဖက်ဒရယ်အစိုးရရဲတပ်ဖွဲ့တွေ၊စူနီလူမျိုးစုလက်နက်ကိုင်အဖွဲ့တွေ၊ရှီယာပြည်သူ့စစ်တပ်ဖွဲ့တွေနောက်လေကြောင်းတိုက်ခိုက်မှုတွေအပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းဣရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအာရစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေရဲ့ကူညီတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အခုလိုထိုးစစ်ဆင်မှုတွေလှုပ်ဆောင်နေတာနဲ့အမျှဣရတ်နိုင်ငံအနေနဲ့တစုတစည်းတဲ့အောင်ပွဲခံသွားမယ်လို့ဣရတ်ဝန်ကြီးချုပ် Haider al-Abadi ကဒီကနေ့ကြေညာပါတယ်။ဣရတ်မှာအမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းဖွဲ့တွေကိုကြီးကြပ်နေတဲ့ဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်းကတော့မိုဆူးမြို့ကိုပြန်လည်သိမ်းယူနိုင်ဖို့သတင်းပတ်တွေနဲ့ချီထားမှမဟုတ်ထိတဲ့ပို့ပြီးတော့အောင်ကြာနိုင်တယ်လို့သတိပေးပြောဆိုထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကလည်း IS ချိန်မုံရေးလှုပ်ရှားမှုဟာဒီအရေးပါတဲ့ဒီအခုချိန်ဟာဆိုလို့ရှိရင်အရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်တယ်လို့ပြောဆိုသွားပါတယ်။မိုဆူးမြို့စစ်စင်ရေးစတင်ကြောင်းမကြေညာခင်နိုင်ပိုင်းအထွတ်မှာတော့ဣရတ်လေတပ်ကဒေသခံတွေကိုအသိပေးတဲ့ဒီလက်ကမ်းစာဆောင်တွေကိုလေရင်ပေါ်ကနေချက်ချပေးခဲ့ပါတယ်ရှင်
။ Syria နိုင်ငံမှာရုရှားရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂအနေနဲ့ရုရှားဘက်မှာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့မစင်စားထားဘူးလို့ဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကပြောလိုက်ပါတယ်။ဒီကိစ္စကိုဘယ်အဖွဲ့ဝင်နိုင်ငံကမှအဆိုပြုခဲ့တာမရှိဘူးလို့သူမကသတင်းတော့တွေကိုတနင်္လာနေ့ကလူဇမ်ဘတ်နိုင်ငံမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ Syria သမ္မတ Bashar al-Assad အစိုးရအဖွဲ့ဝင်တွေကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့ဆွေးနွေးတာတွေတော့ရှိတယ်လို့ Mogherini ကပြောပါတယ်။ဒါပြပြည်ပွဲအတွင်းမှာပါဝင်ပတ်သက်နေသူတွေအပေါ်မှာဩဇာလွှမ်းမိုးနိုင်မဲ့သူတွေအနေနဲ့ဆွေးနွေးမှုတွေလုပ်ပြီးတော့အဖြေရှာဖို့လိုအပ်တယ်ဆိုတာကိုလည်းအလေးပေးပြောကြားသွားပါတယ်။ Syria နိုင်ငံမှာ Russia ရဲ့စီးရေးဆောင်ရွက်ချက်တွေအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီး Syria နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒဏ်ခတ်ပိတ်ဆို့မှုတွေဖြစ်လာနိုင်ခြေရှိတယ်လို့သတိပေးလိုက်ပြီးတရက်ကြာမှာသူမကအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာစနေနေ့ကရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov အပါအဝင်တခြားသံတမန်တွေနဲ့တွေ့ဆုံခဲ့သလိုတနင်္ဂနွေနေ့ကတော့ Britain နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအဲ့ဒီဆွေးနွေးမှုတွေအထက်မှာ Syria ကိစ္စကိုအဓိကထားပြီးတော့ဆွေးနွေးခဲ့တာပါ။အလက်ပုံမျိုးမှာဖြစ်ခဲ့တဲ့အနေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေဟာမယုံနိုင်လောက်အောင်ကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့ဝန်ကြီး Kerry ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ခင်ဗျာ။
American Republican သမ္မတလောင်း Donald Trump ကသူ့အဖို့မျိုးသမီးတွေရဲ့ထောက်ခံမှုကျဆင်းလာနေရဲ့ဆိုတာကိုတင်းငွေတွေနေမှာဝန်ခံလိုက်ပါတယ်။ဒါပေမဲ့ Dari ဟာလိမ်မိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့ဆိုပြီးသူ့အဖို့မဟုတ်မမှန်ဆွဆွဲနေတဲ့အမျိုးသမီးတွေရဲ့အကြောင်းကိုသတင်းမီဒီယာတွေကဖော်ပြနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ Democratic သမ္မတလောင်း Hillary Clinton ကိုထောက်ခံသူတွေနဲ့သူ့အဖို့ထောက်ခံသူအရေအထွတ်သိပ်မကွာဘူးဆိုတာကိုလူလူစစ်တမ်းတွေမှာပြနေတယ်လို့ဆိုပြီးဒါတောင်သူဟာသူတကယ်တမ်းမလုပ်ခဲ့တဲ့ကိစ္စတွေကိုလှုပ်ကြံဖန်တီးရေးသားတာခံရတဲ့အတွက်အမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုအများပြားဆုံးရှုံးထားတာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သတင်းမီဒီယာတွေဟာဒီ Mrs. Clinton ရဲ့မဲဆွယ်လှုပ်ရှားမှုတွေနဲ့အတူပူးပေါင်းပြီးတော့ဗက်လိုက်ရေးသားနေတယ်လို့လည်းသူကထပ်ပြောပါတယ်။ Mrs. Clinton နဲ့အတူရွေးကောက်ပွဲဝင်မဲ့ဒုသမ္မတလောင်း Tim Kaine ကတော့ Trump ရဲ့အခုလိုပြောဆိုမှုတွေကိုလောင်းပြောင်းရှုံချပါတယ်။ Trump ဟာမီဒီယာတွေကိုအပြစ်တင်ပြီး Republican တွေကိုဝေဖန်တယ်။နောက်ဒီ American ပြည်ထောင်စုဟာမျှတတဲ့ရွေးကောက်ပွဲတွေမကျင်းပနိုင်ဘူးလို့ဆိုပြီးတော့သူရှုံးနေတယ်ဆိုတာကိုသိလို့အခုချိန်မှာထင်ရဆိတ်ကူးတွေပုံဖော်လျှောက်ပြောနေတာလို့ Kaine ကသူ့ကိုမေးမြန်းတဲ့သတင်းတောက်တူကိုပြောသွားခဲ့တာပါ။ Trump နဲ့အတူဒုသမ္မတအဖြစ်ရွေးကောက်ပွဲဝင်မဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကတော့ရွေးကောက်ပွဲရလဒ်ကိုလက်ခံမဲ့အကြောင်း NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောဆိုထားပါတယ်ရှင
်။ Nigeria နိုင်ငံမှာလွန်ခဲ့တဲ့နှစ်ကျော်ကစစ်သွေးကြွတွေပြန်ပြီးဆွဲတာကိုခံလိုက်ရတဲ့ Nigeria ကျောင်းသူ21ယောက်ဟာသူတို့ရဲ့မိဘတွေနဲ့တနင်္ဂနွေနေ့ကပြန်လည်ပေါင်းစည်းနိုင်ခဲ့ကြပါတယ်။အဲ့ဒီ main ကလေးတွေဟာကျသပရေးနေ့ကပြန်လည်လွတ်မြောက်လာခဲ့ပြီးတော့ Nigeria နိုင်ငံရဲ့မြို့တော်အဘူဂျာကိုလေရင်နဲ့ရောက်လာခဲ့တာပါ။ဒါပေမဲ့သူတို့ရဲ့မိဘတွေကတော့ဝေးလံတဲ့ဒေသတွေကနေလာရတဲ့အတွက်ရက်အနည်းငယ်ကြာပြီးမှရောက်လာခဲ့ကြတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကအခုလိုလွတ်ပေးလိုက်တာဟာနိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့ဆွစ်ဇာလန်အစိုးရတို့ဂျာဝင်ဆေးဆက်ဆွေးနွေးမှုတွေပထမဆုံးဆွေးနွေးမှုတွေလုပ်ပြီးပထမဆုံးအကြိမ်လွတ်ပေးလိုက်တာဖြစ်ပါတယ်။2014ခုနှစ်ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဘော်နိုပြည်နယ်ချီဘုတ်မြို့ကကျောင်းသူ300လောက်ကိုဘိုကိုဟာမ်စစ်သွေးကြွတွေကပြန်ပြီးဆွဲသွားခဲ့တာပါ။စစ်သွေးကြွတွေကပြန်ပြီးဆွဲပြီးနိုင်ပိုင်းအတွက်မှာပဲကျောင်းသူဒါဇင်နဲ့ခြီးပြီးထွက်ပြေးလွတ်မြောက်ခဲ့ပေမဲ့198ယောက်ကတော့ဆက်ပြီးတော့အဖမ်းခံရဆဲဖြစ်ပါတယ်။ကျန်နေသေးတဲ့သူတွေလွတ်မြောက်လာဖို့အတွက်ဆက်ပြီးတော့ဆွေးဆက်ဆွေးနွေးမှုတွေလုပ်နေတယ်လို့အစိုးရကပြောပါတယ်။ဘူကိုဟာရမ်အဖွဲ့တွေဟာဘော်နိုပြည်နယ်မှာအစ္စလာမ်နိုင်ငံတော်တည်ထောင်ဖို့ရည်ရွယ်ပြီးတော့9နှစ်ကြာသဘုံထားခဲ့တာကြောင့်လူထောင်ပေါင်းများစွာတည်ဆုံပြီးတော့နှစ်တန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေတနင်္လာနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဝါမြို့မှာတနင်္ဂနွေနေ့ကလုပ်တဲ့ BRICS နဲ့ BIMSTEC ပူးတွဲအစည်းအဝေးတွေကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ New Delhi မြို့ကိုရောက်ရှိသွားပြီးတော့အိန္ဒိယကုန်သွယ်ရေးဝန်ကြီးနီယာမာလာစီတာရာမန်နဲ့ကသူ့ကိုကြိုဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရပြီးအစိုးရဖွဲ့စည်းနိုင်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်ဟာနှစ်ဖက်အပြန်အလှန်အကျိုးစီးပွားဆိုင်ရာကိစ္စတွေကိုဆွေးနွေးနိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်ပြီးတော့နှစ်နိုင်ငံကြားရင်းနှီးချစ်ချည်တဲ့ဆက်ဆံရေးပုံမှုအားကောင်းခိုင်မာလာအောင်ဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကလည်းဒီသတင်းပတ်အစောပိုင်းတုန်းကပြောဆိုခဲ့တာပါ။ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယသမ္မတပရာနတ်မူခါကြီးနဲ့ဒီနောက်နိုင်ငံသားရေးဝန်ကြီးရှူရှမာစဝိုင်ရက်တိုနဲ့ဒီမနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံဖို့ရှိပြီးတော့ပေါ်ထုနေကြရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တိကျတွေ့ဆုံမှာဖြစ်ပါတယ်။ဘူတန်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ဒီအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဒေသမှာလက်နက်ကင်တပ်ပုံအဖွဲ့တွေရဲ့နေဆက်ဖြတ်ကျော်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိသလိုနိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြမှာပါ။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ဟာ BRICS နဲ့ BIMSTEC ပူးတဲ့စည်းဝေးတွေကိုတက်ရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းဖင်နဲ့လည်းအဲ့ဒီမှာတရားတွေ့ဆုံခဲ့ပါသေးတယ်ရှင်
။ပြီးခဲ့တဲ့ဘက်ကထိုင်းနိုင်ငံရဲ့ဘရင်ဘူမီဘောအတူရာဒတ်တတ်တော်88နှစ်မှာကံတော်ကုံသွားတဲ့အတွက်တနိုင်ငံလုံးဝန်းနေပူဆွေးနေကြတဲ့အချိန်မှာပဲထိုင်းစစ်အစိုးရကတော့သူတို့ချမှတ်ထားတဲ့နိုင်ငံရေးလမ်းပြမြေပုံအတိုင်းပဲ2018ခုနှစ်နောက်ပိုင်းမှာရွေးကောက်ပွဲပြုလုပ်သွားမယ်လို့ထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။မျိုးသက်တစ်သက်မှာတကြိမ်သာဖြစ်လေရှိတဲ့မင်းအပြောင်းလဲကိစ္စကိုထိုင်းအစိုးရအဖွဲ့ကပုံမှန်လုပ်နေကြကိစ္စတစ်ခုကိုလုပ်တဲ့ပုံစံမျိုးချင်းကပ်လှုပ်ဆောင်နေတယ်လို့ထိုင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ထိုင်းစစ်အစိုးရဟာ2014ခုနှစ်မေလမှာထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်ရင်လက်ရှင်နဝတ်ကိုရာထူးကနေဖယ်ရှားပြီးတော့အာဏာသိမ်းယူခဲ့တာပါ။စစ်တပ်ဟာတိုင်းပြည်တည်ငြိမ်ရေးကိုအကြောင်းပြုပြီးတော့မင်းအပြောင်းလဲကိစ္စမှာလည်းဝင်ရောက်ဆွတ်ဖက်မှုတွေလုပ်လိမ့်မယ်လို့လည်းလေလာသူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတောင်းနဲ့ချီတဲ့အထိုင်းပြည်သူလူထုတွေဟာဗန်ကောက်မြို့လေကောင်မှာရှိတဲ့ဘရင်နန်းတော်ကိုဝိုင်းရံပြီးတော့ဒုစစ်မဟာပရာဆတ်ထီနန်ပလင်ခမ်းမမှာထားရှိတဲ့ဘရင်ကြီးရဲ့ရုပ်ကလပ်ကိုကာရပြုခဲ့ကြပါတယ်။ဘရင်ကြီးရုပ်ကလပ်ထားရှိတဲ့ထီနန်ပလင်ခမ်းမကတန်ဃာတော်ရုပ်ဖတ်တရစေတဲ့အခမ်းအနားကိုတော့အင်ရှိဆန်မင်းသားမဟာဝါဂျီယလောင်ကောင်းကဦးဆောင်ပြုလုပ်နေပါတယ်။ဒီတန်ဃာတော်ရေရုပ်ဖတ်တရစေတဲ့အခမ်းအနားဟာတနည်းထိကြာမြင့်မဲ့ဘရင်ကြီးကံတော်ကုံသွားတဲ့ဝန်내ကြီးကွဲပွဲအထိမ့်မှအခမ်းအနားတွေကတခုဖြစ်ပါတယ်ခင်ဗျာ
။ပ ီကနေ့သတင်းပတ်ကောင်ကမြောက်ကိုရီးယားရဲ့မအောင်မြင်ဖြစ်ခဲ့တဲ့မစ်ဆိုင်းလုံးကြီးစက်တက်မှုအပြီးမှာမြောက်ကိုရီးယားကကင်ဂျွန်ဝင်းအစိုးရနဲ့ဆစ်ဆက်ညှိနှိုင်းမှုတွေကိုတောင်ကိုရီးယားကပယ်ချလိုက်ပါတယ်။မြောက်ကိုရီးယားအစိုးရနဲ့ဆစ်ဆက်ညှိနှိုင်းတာဟာအချိန်မြုံးတာတသက်ပဲဖြစ်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုမှာဟယ်လရီကလင်တန်သမ္မတဖြစ်လာရင်ကာကွယ်ရေးဝန်ကြီးတာဝန်ယူရနိုင်ပွဲရှိတဲ့သူတို့ကလည်းပြောပါတယ်။ဒါပေမဲ့အခုလိုတနည်းမှမှာဆက်ဆံတာမျိုးကိုတချို့ကတော့သဘောမကျပါဘူး။သူတို့ကဒီမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့လက်ရှိပိတ်ဆို့တန်ခတ်မှုတွေအလုံးမဖြစ်ဘူးလို့ဆိုပြီးတော့အမေရိကန်အစိုးရနဲ့မဟာမိတ်တွေအနေနဲ့တောင်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြိုးလာနေတဲ့အခြေအနေကိုငြင်းငြင်းချမ်းချမ်းအဆုံးသတ်နိုင်အောင်မြောက်ကိုရီးယားအစိုးရကိုမှတ်လုံးပေးဆွဲဆောင်တာတွေလုပ်တင်တယ်လို့ပြောဆိုနေကြတာပါ။မြောက်ကိုရီးယားဟာပြီးခဲ့တဲ့စနေနေ့ကတာလက်ပြက်ပဲ့ထိန်တုံးကြီးတစ်စင်းကိုစမ်းသပ်ပစ်လုခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောဆိုထားပါတယ်။တုံးကြီးဟာပစ်လုပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲပောက်ကွဲသွားခဲ့တဲ့အကြောင်းတောင်ကိုရီးယားအစိုးရကလည်းပြောပါတယ်။သုံးသက်သူတွေကတော့ဒီ rocket engine set ဒါမှမဟုတ်လောင်စာအမျိုးအစားကိုစမ်းသပ်ချိန်မှာပောက်ကွဲတာဖြစ်ပုံရတယ်လို့ဆိုပါတယ်။မူဆူဒန် rocket အမျိုးအစားဖြစ်ပုံရပြီးတော့ဒီဒုံးကြီးဟာကွမ်ကျွန်းမှာရှိတဲ့ American စစ်အခြေစိုက်စခန်းအထိရောက်နိုင်တဲ့ဒုံးကြီးအမျိုးအစားလည်းဖြစ်ပါရဲ့ရှင်
။ဂျပန်နိုင်ငံရဲ့နီဂါဒါခရိုင်ရွေးကောက်ပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့တာမှာအဲ့ဒီခရိုင်တွင်းမှာရှိတဲ့နျူကလ িয়ার တပောင်းမှု9ခုကိုပြန်စတင်မှုကိစ္စကိုစန့်ကျင်ကန့်ကွက်တဲ့သူကအနိုင်ရသွားပါတယ်။ဒါဟာဂျပန်ဆိုရရဲ့စွမ်းရည်မူဝါဒအပေါ်မှာနောက်ဆုံးစိန်ခေါ်မှုတစ်ခုလည်းဖြစ်ပါတယ်။တိုကျိုမြို့မြောက်ဘက်မှာရှိတဲ့နီဂါဒါခရိုင်ရွေးကောက်ပွဲမှာတော့အသက်49နှစ်အရွယ်ယူအီချီယိုနီယာမာကအနိုင်ရခဲ့တာပါ။သူဟာဆရာဝန်တဦးဖြစ်သလိုရှေ့နေလည်းဖြစ်ပါတယ်။2012ခုနှစ်ဖူကူရှိမားနျူကလ িয়ার ဒါအားပေးဆက်ယုံပြဿနာဖြစ်သွားခဲ့ပြီးတဲ့နောက်ကာရှီဝါဇာကီကာရီဝါဓာတ်ပေါင်းပူရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကဒီရွေးကောက်ပွဲမှာအဓိကအကြောင်းအရာဖြစ်ရှိနေခဲ့တာဖြစ်ပါတယ်။တိုကျိုလျှက်စစ်ကုမ္ပဏီတက်ကိုရဲ့ဒီနျူကလ িয়ার ဒါအားပေးဆက်ယုံဟာကပေါင်းမှာစွမ်းရည်အများဆုံးထုတ်လုပ်နိုင်တဲ့ဆက်ယုံလည်းဖြစ်ပါတယ်။ဒါပြင်တက်ကိုကုမ္ပဏီဟာ2011ခုနှစ်ငရင်နဲ့ဆူနာမီရေလိုင်းတန်ကြောင့်ပျက်စီးသွားတဲ့ဖူကူချီမာဒါအီချီဒါအားပေးဆက်ယုံကိုလည်းစီမံခန့်ခွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ bammis.voanews.com စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထက်မှပဲတရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ် VOA ညွှန်ကြားမှုအမန်ဒါဘန်နက်ဦးဆောင်တဲ့အဖွဲ့ဟာမြန်မာတက်မတော်ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုထိန်းချုပ်မှုတစုံတရာနဲ့တဖြည်းဖြည်းချင်းစနစ်တကျဆောင်ရွက်သွားဖို့တက်မတော်အနေနဲ့ရည်ရွယ်ထားတယ်လို့ပြောကြပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ VOA ကိုယ်စားလှယ်အဖွဲ့မှပါတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဦးတန်းလွင်ထွန်းဒီကနေ့ဒီ VOA ဒါရိုက်တာပါဝင် VOA အဖွဲ့သားတွေဒီတက်မတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးပြီလို့ကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့တွေ့ဆုံပွဲမှာဘာတွေများပြောဆိုဆွေးနွေးပြလဲဆိုတာပြောပြလို့ရမလား
အဓိကတော့ကျွန်တော်တို့ကဟိုတက်မတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တာကဒီနှုတ်ခွန်းဆက်တဲ့ဟိုနှုတ်ဆက်တဲ့သဘောပါပဲအထူးသဖြင့်တော့ဒီ VO ရဲ့အကြီးအကဲတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးမှာအရေးပါတဲ့ဒီအခမ်းအနားမှာတက်မတော်ဦးဆောင်ရတဲ့ဦးရချင်းတဲ့ပုံကိုကြောင်းနဲ့တွေ့ဆုံရင်းနှီးမှုလေးရသွားစေခြင်းရသွားဖို့ဆိုတဲ့သဘောလည်းပါပါတယ်။အဲအဲ့ဒါအပြင်နောက်ပိုင်းမှာကျွန်တော်တို့အနေနဲ့ပေါ့နော်ဟိုအားလုံးအနေနဲ့လည်းအဆင်ပြေတယ်ဆိုလို့ရှိရင်ဒီတက်မတော်အဖွဲ့အစည်းတွေတက်မတော်ပြန်ကြားရေးဌာနတွေနောက်ဒါမှမဟုတ်ဗိုလ်ချုပ်မှုကြီးကိုယ်တိုင်အနေနဲ့ရောပေါ့နော်ဖြစ်နိုင်လို့ရှိရင်ကျွန်တော်တို့နဲ့ဟိုဘမပြီးမှဖြစ်နေတဲ့အကြောင်းအရာတွေပေါ့အပေါ်ကိုသူ့ရဲ့အမြင်သူ့ရဲ့သဘောထားအဲသူတို့ဟိုဒီတက်မတော်အနေနဲ့လှုပ်ဆောင်နေတဲ့ကိစ္စလေးတွေကိုပုံမှန်လေးအဲဟိုတွေ့ဆုံမင်းမြန်ဝင်နေပြေဖို့ကြောကြပြေဖို့ဒီကိစ္စလေးတွေပါဟိုပြောဖို့ပေါ့နော်ကျွန်တော်တွေ့ဆုံနေတာပ
ါဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ VOE ရဲ့တချို့အစီအစဉ်တွေကိုမြောက်ဒီတက်မတော်ပိုင်းမြောက်ဒီရုပ်တံတွေပြီးထုတ်လွှင့်ပေးနေတာရှိပါတယ်အဲ့တော့အလားတူမျိုးပူးပေါင်းဆောင်ရွက်မှုမျိုးတွေနဲ့ပတ်သက်လို့ဆွေးနွေးပြပါလား
အဲ့ဒါတွေနဲ့ပတ်သက်ပြီးဆွေးနွေးပြပါတယ်ဘုံဝင်မင်းအွန်လိုင်းကိုယ်တိုင်ကလည်းသူကဒီအဲ VOE အစီအစဉ်တွေလည်းသူကြည့်ဖြစ်တယ်နောက်ပြီးတော့သူမြောက်ရင်းရုပ်တံမှာကျွန်တော်တို့လွှင့်ပေးနေတဲ့အင်္ဂလိပ်စာပို့ချချက်ကြီးနောက်ပြီးတော့ဟိုသိပ္ပံနဲ့ဤပညာဆိုင်ရာဟိုအစီအစဉ်လေးတွေပေါ့နော်အားနောက်အားကစားအစီအစဉ်ဘလုံးအစီအစဉ်အဲ့ဒါတွေကသူဟိုရံဖန်ရကကြည့်ဖြစ်တယ်လို့လည်းသူပြောပါတယ်အဲ့တော့အဲ့ဒါအင်းနဲ့ပတ်သက်လို့သူရဲ့တချို့ဟိုကြံပြုချက်လေးတွေလည်းသူပေးပါတယ်နောက်တစ်ခုကတော့သူအနေနဲ့ကဟိုသူဗမာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းတမရောရဲ့နဲ့သူ့ရဲ့သဘောထားကိုပေါ့နော်သူတော်တော်လေးကိုကြည်ကြည်တည်းနဲ့ကျွန်တော်တို့ဟိုရှင်းပြခဲ့ပါတယ်ကျွန်တော်တို့တွေ့ဆုံတာကလည်းသူ့အပေါင်းတနားကြီးလောက်ကြာခဲ့ပါတယ်
ဗမာပြည်နိုင်ငံရေးနဲ့ပတ်သက်လို့သူပြောတော့လားဒစွန်စားဘာများပြောလို့ရမလဲ
ပြောလို့ရနိုင်ပါတယ်ပြောလို့ရတယ်ဆိုတာကအဓိကတော့အခုလက်ရှိဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီတက်မတော်ရဲ့သဘောထားကအရင်ကသူတို့ဟိုရည်တည်ချက်အတိုင်းပဲပေါ့နော်ဘာကြောင့်လဲဆိုတော့တက်မတော်အနေနဲ့မြန်မာနိုင်ငံမှာဒီပါတီပုံဒီမိုကရေစီစနစ်ကိုပေါ်ထွန်းရေးနဲ့ဒီမိုကရေစီအပြည့်အဝရရှိရေးကိုသူတို့ထောက်ခံပါတယ်ပေါ့နော်ဒါပေမဲ့လည်းဒီအခြေအနေလက်ရှိအခြေအနေတွေကဟိုပေးသလောက်ပဲတဖြည်းဖြည်းချင်းနဲ့စနစ်တကျလုံးသွားနိုင်ဖို့ပဲသူတို့ရည်ရွယ်ထားပါတယ်ဆိုတဲ့အကြောင်းကိုသူပြောတယ်နောက်ပြီးတော့တခြားဟိုနိုင်ငံတကာမှာဖြစ်နေတဲ့အပြောင်းအလဲတွေနဲ့နှိုင်းယှဉ်တည်လိုက်လို့ရှိရင်ဗမာပြည်မှာဖြစ်နေတဲ့အခြေအနေကအားလုံးရဲ့ဟိုစနစ်တကျထိန်းချုပ်မှုနဲ့တဖြည်းဖြည်းချင်းဖြစ်သွားပြီးတော့အစီအစဉ်တကျဖြစ်သွားအောင်တက်မလို့အနေနဲ့လိုလားတယ်ဆိုတာကိုသူပြောပါတယ်နောက်ပြီးတော့နောက်တစ်ခုကတော့ဗာလဲဆိုတော့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းစိုးရိမ်တယ်ဒါပေမဲ့လည်းသူ့အနေနဲ့ကြေကြေပြန့်ပြန့်ထပ်ပြီးတော့ထုတ်မပြောသေးတဲ့အကြောင်းကလည်းဟိုတက်မတော်အနေနဲ့တခုခုကိုဝင်ပြီးတော့ဟိုဟိုလုံးလုံးကျွတ်ကျွတ်ပြောတယ်ဆိုတဲ့ပုံစံမျိုးတွေတက်ရောက်မသွားစေချင်လို့ဆိုတဲ့သဘောနဲ့သူ့အနေနဲ့လည်းဟိုစိုးရိမ်ပေမဲ့ဒီလိုပဲဟိုစောင့်ကြည့်နေပါတယ်ဆိုတဲ့အကြောင်းလေးကိုသူပြောပါတယ်ဗျာ
လက်ရှိဒီအစိုးရလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စနောက်ရခိုင်ပြည်နယ်အရေးကိစ္စဒါနဲ့ပတ်သက်လို့ဇွန်းစားပြောတာရှိပါလား
အဲရခိုင်ပြည်အရေးနဲ့ပတ်သက်လို့တော့တိတ်တော့မနေ့ပိုင်းတော့အဲ့ကျွန်တော်တို့ ਨੇ အဲ့လိုတွေ့တဲ့အချိန်ကတော့များများဆဆမပြောဖြစ်ပါဘူး။ဒါပေမဲ့ဒီငင်းချိုင်းလုပ်ငန်းစဉ်နေနဲ့ပတ်သက်လို့ကတော့ဒီအပြည့်ခက်ရစဲရေးမှာတချို့အဖွဲ့အစည်းတွေအနေနဲ့ဒီဘယ်လိုပြောမလဲဟိုအာဏာသဘောကိုပို့ပြီးတော့ပြောနေတဲ့အတွက်ဒီအဖွဲ့အစည်းတွေရဲ့အဲဟိုသဘောထားယက်တီချက်ကတိတ်ပြီးတော့ဟိုသဘောမချစရာတက်မတော်အတွက်ပေါ့နော်တိတ်ပြီးတော့သဘောမချစရာဖြစ်တဲ့ဆိုတော့ပုံစံလေးကိုတော့ကျွန်တော်တို့နည်းနည်းပြောပါတယ
်။ဦးတက်လွထွန်းပါဝင် VOA Director အဖွဲ့ကြီးကအခုနေပြည်တော်ရောက်နေပြီဆိုတော့နေပြည်တော်မှာတခြားပါအစီအစဉ်တွေများရှိပါလဲ
။အဲကျွန်တော်တို့ကနေပြည်တော်မှာဟိုဟိုအဓိကနောက်ထပ်ဟိုလာရောက်တဲ့အကြောင်းကတော့ကျွန်တော်တို့ကဒီမြန်မာနိုင်ငံသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့ဒီဟိုနယ်နဲ့ပူးတွဲပြီးတော့ဆောင်ရွက်နေတာရှိတယ်လေ။အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့နဲ့ဟိုဓာရီများထပ်ပြီးတော့ဗောနော VOA ရဲ့သတင်းအနေနဲ့ပတ်သက်ပြီးတော့ဟိုဒရင်းနဲ့ပြန်ကြ ాయి ပြန်ကြ ాయి ဌာနကနေလုပ်နေတဲ့ MRTV အစီအစဉ်တွေမှာဘာတွေများထပ်ထည့်နိုင်မလဲဘာလို့များပူပေါင်းဆောင်ရွက်နိုင်မလဲဘာလို့များသင်တန်းတွေပူတွဲပေးနိုင်မလဲဆိုတဲ့ကိစ္စလေးတွေကိုဟိုညှိနှိုင်းမှုဆိုတော့ဝင်းကြီးဒေါက်တာဖေမြင့်နဲ့လည်းကျွန်တော်တွေ့ခဲ့ပါတယ်အဲ့ဒီအကြောင်းလေးကျွန်တော်တို့တော်တော်လေးအသေးစိတ်ဆွေးနွေးခဲ့တာရှိပါတယ
်ဟုတ်ကဲ့နေပြီးတော့မှတခြ
ားနောက်ပြီးတော့ဟိုတခြားအဲ့ဒီဟိုတိုင်းနိုင်ငံအကြီးအကဲကောင်းဆောင်တွေနဲ့လည်းတွေ့ဖို့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်ဟိုကျူတင်ပြောပါတော့ဟိုတောက်ဆိုခဲ့တယ်ဒါပေမဲ့လည်းဒေါံဆန်းစုကြည်ကတော့ဟိုနိုင်ငံခြားဖီးသွားနေတော့ကျွန်တော်တွေ့ခွင့်မရပါဘူးဒီသမနာဦးထင်ကျော်ရှိကတော့ကျွန်တော်တောက်ဆိုထားတကယ်ပဲမဲ့ဟိုပြန်ကြားချက်ဟိုပြည်ကြမရတော့ကျွန်တော်မတွေ့ခဲ့ရပါဘ
ူးဟုတ်ပါဦးဦးတန်းလွင်ထွန်းကျေးဇူးပါပါခင်ဗ
ျ VOA မြန်မာဌာနမှဦးတန်းလွင်ထွန်းကိုကိုသားညွန်ဦးမေးမြန်းခဲ့တာပါအခုတခါတော့မောင်နှုံးမျိုးအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်မောင်နှုံးမြို့မှာနေကြားသောရဲတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဖြေရှင်းရမှာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းသဘောထားတွေပြောဆိုနေချိန်မှာပဲတရားဥပဒေနဲ့အညီမျှမျှတတဆောင်ရွက်သွားမယ့်အကြောင်းရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့နီပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါအကြောင်းဆုံးကတော့နီပြည်တော်သတင်းစာရှင်းလင်းပွဲကနေကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှောင်းမြို့နယ်မှာနေကြားဆောင်လွန်ကျွေးကိစ္စကံကိုဝင်ရောက်တိုက်ခတ်မှုရဲ့နောက်ဆက်တွဲဖြစ်နေလွန်ကျွေးတပ်ဖွဲ့ဝင်တွေကလိုက်လံရှင်းလင်းတဲ့နေရာမှာတရားဥပဒေနဲ့ညီဆောင်ရွက်နေတယ်ဆိုပြီးတော့ဒီမကြသေးရင်တော့ပဲ brief card တွေဖြစ်ရဒေသကိုရောက်သွားခဲ့တယ်မြန်မာစုကကိုယ်စားလှယ်ဖွဲ့ကပြောဆိုလိုက်တာဖြစ်ပါတယ
်နိုင်ငံတကာနဲ့လည်းဆက်ဆက်ပတ်သက်နေတာတွေရှိတဲ့အတွက်ကြောင့်နိုင်ငံတကာထုံးနှံအစဉ်လာများနိုင်ငံတကာဥပဒေများနဲ့အညီနိုင်ငံတကာလုံထုံးလုံဒီများနဲ့အညီကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်နိုင်ဖို့လိုအပ်ကြောင်းကျွန်တော်တို့တင်ပြပြောဆိုပါရယ်ပြစ်မှုကျူးလွန်တဲ့သူများကိုဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပါရယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောပါရယ်သို့တော့ဥပဒေချိုးဖောက်တဲ့သူများကိုသာဖော်ထုတ်ပြီးတော့ဥပဒေကထိရောက်စွာဆောင်ရွက်မှာဖြစ်ပြီးဒါဥပဒေချိုးဖောက်ခြင်းမရှိတဲ့သူများစိုးရိမ်ရန်မလိုတဲ့အကြောင်းကိုလည်းအနေအလေးနဲ့ပြောပါရယ်ပြစ်မှုကျူးလွန်တဲ့လူတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာလည်းပဲဥပဒေနဲ့အညီသာလျှင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့အလေးထားပြီးတော့ပြောဆိုပါရယ်
ပြည်ထောင်စုပတ်တဲမှာပဲကိုယ်စားအဖွဲ့ကိုဦးဆောင်သွားခဲ့တဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကတော့အင်အားအလွန်ကျွံသုံးစောတာမျိုးတွေမရှိတဲ့အကြောင်းကိုပြောဆိုသွားခဲ့တာပါ။လွန်ကျွေးတပ်ဖွဲ့ရဲ့ စစ်ဆေးမှုတွေအတွင်းမှာလည်းစိုးရတဖွဲ့ဝင်တွေရောတက်ခိုက်သူတွေပါထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လက်ရဖမ်းဆီးမှုတွေလည်းရှိပါတယ်။အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖမ်းဆီးပြီးပြန်ပို့ခဲ့တဲ့တန်ရရှိတဲ့သူ၂ယောက်အပါအဝင်စုစုပေါင်းဖမ်းဆီးထားတဲ့သူ29ယောက်ကလည်းဥပဒေနဲ့အညီစစ်ဆေးနေပါတယ်လို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောပါတယ်။ဒီတက်ခိုက်မှုမှာပြည်ပအကြမ်းဖက်သမားတွေဆက်နွယ်ပတ်သက်နေတဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်စတဲ့နိုင်ငံတွေနဲ့ဆက်သွယ်ဖော်ထုတ်နိုင်မှုကြိုးစားနေတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနရဲ့အတွင်းဝင်ဦးကျော်စရာကပြောပါတယ်
။ကျွန်တော်ပါကစ္စတန်သမားကြီးနဲ့လည်းကိုယ်တိုင်ပဲတွေ့ပြီးတော့ဒီကိစ္စတွေကိုကျွန်တော်တို့ပြောထားပါတယ်။အဲ့တော့စလုံးပေါင်းလေးဒီဖြစ်ရပ်ကိုကျူးလွန်နေတဲ့ခေါင်းဆောင်တွေနာမည်တွေဒါတွေကဆိုလို့ရှိရင်တကယ်တမ်းကျတော့မြန်မာလူပိုင်းလေးပါမယ်။နောက်သူစလုံးလေးဆိုလို့ရှိရင်အဘူအာမက်ဥမာဆိုလို့ရှိရင်ဒီအရာတကယ်ကိုသူတို့ရှင်မှာ common name သဘောမျိုးဖြစ်နေပါတယ်အားလုံးဘုံသုံးတဲ့လူတွေပေါ့အဲ့တော့ဒီလိုမျိုးနဲ့ကကြတော့ဒီလိုမျိုးခိုင်ခိုင်မာမာအချက်လက်မရှိဒီသတင်းမရှိဘဲနဲ့သူတို့အနေနဲ့တိတိကျကျအရေးယူဖို့ခက်တယ်တော်တော်လည်းပဲကျွန်တော်တို့ရနေပြီးတော့မြန်မာနိုင်ငံဒီအစိုးရကနေပြီးတော့မှပန်ကြားချက်ကိုသူတို့အနေနဲ့ကောင်းကောင်းဒီသတင်းအချက်လက်ကိုလက်ခံရရှိတယ်လိုအပ်တဲ့အရေးယူဆောင်မှုအားလုံးကိုသူတို့အနေနဲ့စီစဉ်ပေးမယ်ဆိုတဲ့အပိုင်းဒါသူတို့ပြန်ပြီးပို့ဆောင်တယ်မရှိပါဘူးအဲ့တော့ကျွန်တော်တို့လားဒီပဲဒီသတင်းတွေမှာဒီကျွန်တော်တို့ထုတ်ပြန်တဲ့သတင်းမှာဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နောက်ကပါကစ္စတန်နောက်ကဆော်ဒီကျွန်တော်တို့ဒီသံတမန်ရေးရနီးလမ်းအသုံးပြုတော့မှာကျွန်တော်လိုအပ်တဲ့ပူးပေါင်းဆောင်ရွက်အားလုံးကိုကျွန်တော်တို့နည်းဒီတောင်းဆိုတာပါတယ
်ဒီမောင်နှမမြို့နယ်မှာဖြစ်ပေါ်တဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲစစ်ဆေးရေးနဲ့ပတ်သက်ပြီးလူခွင့်ရေးဖွဲ့ရဲ့စိုးရိမ်မကင်းတဲ့နေထွက်ပေါ်နေတဲ့အချိန်မှာပဲအခုလို့စိုးရတောင်းရင်ရှိသူတွေကသတင်းစာရှင်းလင်းပွဲတည်းကျင်းပပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ရရှိမယ်ခင်ဗျာ SCA တနင်္ဂနွေအပိတ်ခတ်ရစေးရတနှစ်မြောက်ခန္ဓာကျင်းပရာမှာလက်ရှိအစိုးရရဲ့ညဉ့်ညိုင်းလမ်းပြမြေပုံတရက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်နိုင်ငံရေးမှုပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့အညီရွေးကောက်ပွဲကျင်းပရေးနဲ့နောက်ဆုံးအဆင့် Democratic Federal ပြောင်းစုတိဆောက်ရေးဖြစ်ပါတယ်ဒီလမ်းပြမြေပုံအဆင့်ဆင့်ဟာဘလောက်ထိလက်တွေ့ကျပါသလဲအဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲလာမယ့်အင်္ဂါနေ့ဒဲအဒီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825954ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါည VOA တိုင်းရဲ့လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန်ရွေးကောက်ပွဲအခြေအနေကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်မှာကြွယ်ဝချမ်းသာပြီးလုံခြုံမှုရှိဖို့ဟာအာရှပစိဖိတ်ဒေသအပေါ်မှာအများကြီးမှီတည်နေတယ်ဆိုတဲ့သုံးသပ်မှုတွေရှိနေချိန်မှာပဲသမ္မတဥပမာအစိုးရအနေနဲ့အဲ့ဒီဒေသတွင်းကနိုင်ငံတွေပေါ်ပို့ပြီးဩဇာလွှမ်းမိုးမှုရှိအောင်လှုံ့ဆော်နေပါတယ်ဒါဟာအမေရိကန်ရွေးကောက်ပွဲနဲ့လည်းဆက်ဆက်နေတာပါ VOA သတင်းတော့Marie Ellis ရဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြပေးပါဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ရေးတင်းမာမှုတွေတိုးလာသလိုမြောက်ကိုရီးယားနိုင်ငံကလည်းနျူကလ িয়ার ဆန်းသတ်မှုတွေလှုပ်လာချိန်မှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာကုန်သွယ်ရေးကဏ္ဍမှာပိုးပြီးတော့အားကောင်းလာအောင်ရှင်ပြိုင်နေကြပါတယ်။ဒါလို့အာရှပစိဖိတ်ဒေသရင်းကအရေးတွေကိုနောင်တက်လာမဲ့အမေရိကန်သမ္မတအနေနဲ့ဖြေရှင်းရမှာလည်းဖြစ်ပါတယ်။ဒါပေမဲ့အကြိတ်နဲ့ရှင်ပြိုင်နေကြတဲ့ဒီရွေးကောက်ပွဲကနေပေါ်ထွက်လာမဲ့အစိုးရအနေနဲ့ဒေတာရင်းအမေရိကန်ရဲ့အင်အားချိန်ခွင်ရှာညှိဖို့မျှော်လင့်ချက်ရေးရေးသာတွေ့မြင်ရတယ်လို့ Brookings Institute ကအရှိအာရှအရေးလေ့လာသူ Jonathan Pollock ကပြောပါတယ
် It's really undermined the faith
အမေရိကန်ပြည်ထောင်စုရဲ့တန်ရေးထံနဲ့နိုင်ငံအတွင်းမှာဒီမိုကရေစီရှင်သန်တည်ငြိမ်မှုပေါ်ဒေတာရင်းနိုင်ငံတွေအနေနဲ့တကယ်ကိုယုံကြည်မှုအားနည်းလာနေပါတယ်ဘယ်သမရပဲဖြစ်ဖြစ်ဒီအခြေအနေကိုလီလူရှူထားနိုင်မယ်လို့ကျွန်တော်မထင်ပါဘူး
။အင်အားချိန်ခွင်ရှာညှိဖို့ကိုဟီလာရီကလင်တန်ကလိုလားပါတယ်။ဒါပေမဲ့နိုင်ငံရေးဖိအားတွေကြောင့်ပစိဖိတ်ရဝန်းဒေသနိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP ကိုသူ့အနေနဲ့ရက်ဆဲသွားမှာဖြစ်ကြောင်း Mrs. ကလင်တန်ကပြောပါတယ
်။ I oppose it now. I'll oppose it after the election.
အခုချိန်မှာရောရွေးကောက်ဖွဲပြီးမှာရောသမရတယောက်အနေနဲ့ရောဒီကိစ္စကိုစန့်ကျင်သွားမှာပါ။
ဒါပေမဲ့လည်းအခုခါမှာတော့ TPP နဲ့ပတ်သက်တဲ့သဘောထားပျော်ပြောင်းလာတာကိုတွေ့ရတယ်လို့ Pollock ကထောက်ပြပါရယ
် I think in a several of her more recent statements she seems to be trying to
အခုနောက်ပိုင်းပြောဆိုမှုတွေမှာဒီရေးနဲ့ပတ်သက်ပြီးတော့အမြင်ကျယ်ကျယ်နဲ့လှုပ်ဆောင်သွားနိုင်ဖို့နဲ့ပိုပြီးပြုလွယ်ပြင်လွယ်ဖြစ်နိုင်အောင်ကြိုးစားနေဖို့ပေါ်ပါရယ်
Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်က Kurt Campbell ဟာအာရှနဲ့ Pacific ဆိုင်ရာ American လက်ထောက်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပူပါတယ
် Secretary Clinton has been very clear that she cannot accept the trade agreement
PPP နဲ့ပတ်သက်လို့လက်ရှိမှာကညှိနှိုင်းခဲ့တဲ့အစင်းမဲ့ရှိနေသေးတာကြောင့် Mrs. Clinton အနေနဲ့ဒီကုံသွေးရေးသဘောတူညီချက်ကိုလက်သက်မခံဘူးဆိုတာရှင်းပါတယ်ဒီချိန်ထဲမှာပဲရှေ့ဆက်သွားဖို့အတွက်ကုံသွေးရေးညှိနှိုင်းဆောင်ရွက်မှုပုံစံတစ်ခုခုလိုအပ်နေတယ်ဆိုတာကိုလည်းသူကအတိအမှတ်ပြုထားပါတယ
် Republican သမ္မတလောင်း Donald Trump ကတော့ကုံသွေးရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့ဆန့်ကျင်သူပါဒါ့အပြင်ဂျပန်နိုင်ငံကိုစစ်ရေးအရာကာကွယ်ပေးဖို့သဘောတူစာချုပ်ချုပ်ဆိုထားမှုကိုလည်းသူ့အနေနဲ့ရက်ဆိုင်ပြစ်မှာဖြစ်ကြောင်းပြောဆိုရတယ
် If Japan is attacked we have to get involved probably with World War 3 right
If we're ကျွန်တော်တို့ဂျပန်နိုင်ငံကိုတိုက်ခိုက်လာရင်ကျွန်တော်တို့အနေနဲ့တတိယကမ္ဘာစစ်ထဲမှာပါလာမှာပါကျွန်တော်တို့ကိုတိုက်ခိုက်လာရင်တော့ဂျပန်အနေနဲ့ဘာမှလုပ်စရာမလိုပါဘူးသူတို့အိမ်မှာနေပြီး Sony TV ကိုကြည့်နေရုံပါပဲ
Trump ရဲ့အကြံပေးအောက်လွတ်တော်အမန်ဟောင်းပီတာဟုတ်စထရာကတော့ Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရတယ
် It's time to go back and start from ground zero
နောက်ကြောင်းပြန်သွားပြီးတိကနေပြန်ဆဖို့အချိန်ရောက်ပါပြီနိုင်ငံတကာနဲ့ရင်ဆိုင်ဖို့အခြေအနေတွေနဲ့ပတ်သက်ပြီးမဟာဗျူဟာအရဘာတွေလိုအပ်မလဲဆိုတာကိုသုံးသပ်ရပါမယ်ဒါပေမဲ့လည်းအာရှဒေသတွင်းကမဟာမိတ်တွေနဲ့ဆက်ဆံရေးကိုအလှည့်အပြောင်းလုပ်ဖို့နဲ့အစကိုပြန်သွားဖို့ဆိုလိုတာမဟုတ်ပါဘူ
းကာလာချာရှိစွာမဟာမိတ်အဖြစ်ယက်တီခဲ့တဲ့ဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးရလဲဆိုးရွားလာပါတယ်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကအမေရိကန်နဲ့ဆက်ဆံရေးရစဲပြင်မဲ့ဆိုပြီးတော့ချိန်ကြောက်ထားပါတယ
် I will break up with America I would rather go to
American ပြည်တော်စုနဲ့လမ်းခွဲပြီးရုရှားတရုတ်နိုင်ငံတို့နဲ့ဆက်ဆံသွားမှာပါ
အခုလိုအခြေအနေမျိုးတွေရင်ဆိုင်နေရချိန်မှာပဲအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာနေတဲ့တရုတ်နိုင်ငံနဲ့အာဏာချိန်ဝင်ရှာနှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါရယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲVOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 ဂျိုဒူကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
ဤနိုင်ငံမြောက်ပိုင်းမှာဆူမျိုးကို IS သွေးကြွားတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဤရအစိုးရတပ်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေစတင်နေပါတယ်ဒီစစ်စင်မှုဟာအမေရိကန်တိုက်ခိုက်ရေးတပ်ဖွဲ့တွေအီရတ်ကနေထွက်ခွာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အကြီးမားဆုံးထိုးစစ်ဆင်မှုလည်းဖြစ်ပါတယ်။အခုလိုထိုးစစ်ဆင်မှုတွေလှုပ်ဆောင်နေတာနဲ့အမျှအီရတ်နိုင်ငံအနေနဲ့တစုတစီတဲ့အောင်ပွဲခံသွားမယ်လို့ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။ဆီးရီးယားနိုင်ငံမှာရုရှားရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂအနေနဲ့ရုရှားပေါ်မှာတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့မစင်စားတော့ဘူးလို့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖာဒရီကာမိုဟာရီနီကပြောဆိုလိုက်ပါတယ်ဒီကိစ္စကိုဘယ်အဖွဲ့ဝင်နိုင်ငံကမှအဆိုပြုခဲ့တာမရှိဘူးလို့သူကသတင်းတောက်တွေကိုတနေ့လာနေဒီကနေ့မှပဲဒီလူစဘက်နိုင်ငံမှပြောကြားလိုက်တာပါစီးရီးယားသမ္မတဘေရှားရဲ့အဆက်အစိုးရအဖွဲ့ဝင်တွေကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့ဆွေးနွေးတာတွေတော့ရှိတယ်လို့မိုဂါရီနီကပြောပါတယ်ရှင်မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဝါမြို့မှာတနင်္ဂနွေနေ့ကလုပ်တဲ့ BRICS နဲ့ BIMSTEC ပူးတဲ့အစည်းအဝေးတွေကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ New Delhi မြို့ကိုရောက်ရှိသွားပြီးတော့ဒီအိန္ဒိယကုန်သွယ်ရေးဝန်ကြီးနီယာမာလာစီတာရာမန်ကကြိုဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခုခီးစဉ်ကတော့ဒီမြန်မာနိုင်ငံမှာပြီးခဲ့တဲ့ရွေးကောက်ပွဲအပြီးNLD ပါတီအစိုးရဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယနိုင်ငံကိုပထမဆုံးအကြိမ်ဒေါအောင်ဆန်းစုကြည်လာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်ဟာနှစ်ဖက်အပြန်အလှန်အကျိုးစီးပွားဆိုင်ရာကိစ္စတွေကိုဆွေးနွေးနိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကဒီသတင်းပတ်အစောပိုင်းတုန်းကပြောဆိုထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာမနှက်ဖြန်မှာတော့အိန္ဒိယသမ္မတနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုရှိတယ်လို့ပေါ်ထုံးနေကြရင်တော့ဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့လည်းတီးစားတွေ့ဆုံအောင်မှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ line number 16925တို့ကနေထုတ်လွှင့်နေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။နောက်ထပ်2 ရက်အကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.